ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော့ရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မိဘဆိုတဲ့တော်ရရှင်ကတော့ကျေးဇူးပါဖီယိုကြီးရေဒီယိုနားထောင်လာတာဆယ်စုနှစ်သုံးစုဒီပါရှိနေပါပြီတခါမှစာမရေးမိပါဘူးခုတော့စာရေးလိုက်ပါတယ်ဖီယိုကြီးကိုတိတ်ချစ်ပါတယ်ကျေးဇူးလည်းတင်ပါတယ်သတင်းမှန်တွေသိရလို့ပါဆိုပြီးတော့ Messenger ကစာတူတူရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးနားဆင်တာကျေးဇူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကိုမောင်ဆိုတဲ့တော်ရရှင်ကတော့ VOA အစီအစဉ်တွေကို podcast ကနေနားထောင်ကြပါလေတဲ့
မင်္ဂလာပါ VOA ခင်ဗျာကျွန်တော်က VOA BBC RFA အလုံးကို radio podcast ကနေမနက်ညအမြဲနားထောင်ပါတယ်ဒါပေမဲ့အခု VOA radio podcast ကနေအတန်လွှင့်မပေးတဲ့အတွက် Facebook ကနေတွားကြည့်ရတာ internet ကမကောင်းတော့အတော်အခက်ခဲဖြစ်နေရပါတယ်ဒါကြောင့် radio podcast ကနေအတန်ပြန်လွှင့်စေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့ digital ဘိုင်းတာဝန်ယူထားတဲ့ကိုဝင်းခန့်ကိုမေးကြည့်ထားပါရယ်နော်ကိုဝင်းခန့်ဒီတော်ရရှင်ပြောထားသလိုပဲ radio podcast နားထောင်လို့မရဘူးဆိုတာဘာကြောင့်ဖြစ်တာလဲဆိုတာနည်းနည်းလေးဒီတော်ရရှင်ကိုပြန်ပြီးတော့ဖြေပေးပါရှင
်ဟုတ်ကဲ့ကိုတလောက podcast နဲ့ Google account နဲ့ကျွန်တော်တို့ချိတ်ဆက်ထားမှုခဏပြတ်တောက်သွားတာပေါ့နော်အဲ့အတွက်ကျွန်တော်တို့ခုပြန်ပြီးတော့ချိတ်ဆက်ထားပါတယ်အဲ့တော့အခုတော့ပြန်အလုပ်လုပ်နေပါပြီpodcast ကနေနားထောင်လို့မရရင်လည်းကျွန်တော် VOA မြန်မာ app ရှိပါတယ် application အဲ့ဒါကို download လုပ်ထားရင်လည်းအဲ့ဒီထဲမှာကျွန်တော်အလွယ်တကူပေါ့နော်ဒီပြီးခဲ့တဲ့ကျွန်တော်လွှင့်ခဲ့တဲ့အတန်လွှင့်ဆီစဉ်တွေကိုအလွယ်တကူပြန်လဲရှာဖွေပြီးတော့နားထောင်လို့ရပါတယ
်ဟုတ်ကဲ့ရှင်းပြတာကျေးဇူးတင်ပါတယ်ကိုဝင်းခန့်ရေအဲကိုဝင်းခန့်ပြောသွားသလိုပဲကျမတို့ရဲ့ဒီ podcast ကအခုပြန်ပြီးတော့နားထောင်လို့ရနေပါပြီနောက်ပြီးတော့သူပြောသလိုပဲ podcast ကနေပြီးတော့နားထောင်လို့မရရင်လည်းကျမတို့ရဲ့ဒီ application မှာလည်းနားထောင်လို့ရသလိုမျိုးဟိုကျမတို့ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာအဲဒီမှာမရရင်လည်းကျမတို့ VOA ရဲ့ဒီ internet စာမျက်နှာ burmese.voanews.com ကနေပြီးတော့သွားပြီးတော့နားထောင်နိုင်ပါတယ်ရှင်ဒီလိုမျိုးနားထောင်လို့ရတယ်ဆိုပြီးတော့ရေးထားရဲ့နောက်ထပ်တော်ရရှင်တယောက်ရဲ့စာလေးရှိပါတယ်သူကတော့ Lily Zozo ဆိုတဲ့တော်ရရှင်မှာသူက VOE ကိုကျွန်တော်အမြဲလိုအားပေးနေတဲ့ပြည်သူပါခင်ဗျာတဲ့ VOE ကို Facebook မှာတိတ်ပြီးအဆင်မပြေဘူးဆိုရင် YouTube မှာလည်း VOE ကိုအားပေးကြည့်ရှုလို့ရပါတယ် VPN ခံစရာမလိုပါဘူးလို့ပြောထားတာပါဟုတ်ပါတယ်ကျွန်တော်တို့ VOE အစီအစဉ်တွေကိုရုပ်သံရေဒီယို Social Media ဒီလိုမျိုးဂျာဂန်မီဒီယာနေရာမျိုးစုံကနေပြီးတော့ထုတ်လွှင့်ပေးနေတာမို့ဒီတော်ရရှင်ကိုစောစောပြောသလိုပဲတနေရာမဟုတ်တနေရာကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါလေရှင်။လိုအပ်တာရှင်လည်းအခုလိုမျိုးလှမ်းပြောပါနော်။ယေရှုတင်ပါလေ။ဆလုံးလုံးတက်ပုံနဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါမယ်။ဒီတော်ရရှင်ကသူလက်ရေးနဲ့ရေးထားတဲ့စာလေးကိုသူရဲ့မိတ်ဆွေကိုတက်ပုံရိုက်ခိုင်းပြီးမက်ဆေ့ချာကနေပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကဦးထွန်းရွှေပါအရင်ကစာမေးဘူးပါဦးတဲ့ဗီဒီယိုကိုအမြဲတမ်းနားထောင်ပြကြည့်ဖြစ်ပါတယ်ဗီဒီယိုကဖော်ပြတဲ့နေ့လယ်ပြန်လွင့်မြောက်ရီမျိုးနိုင်ဘုံများနဲ့ကာဒစီတွေ့လို့ဆိုပြီးတော့ဖတ်ရပါတယ်တဲ့ကျွန်တော်ကပညာရှင်တူမဟုတ်ပါဘူးဆရာမောင်ခင်မင်းတနုပြူရဲ့စောင်းမမှာတော့နေ့လယ်ကိုတတိယရဲ့အလဲလူသုံးဦးရဲ့အလဲကာဒစီကိုတစ်ခုတစ်ကောင်တစ်ယောက်လို့ရှင်းပြထားတာရှိပါတယ်နေလေကားတစ်စီးလို့ VOE ကဖော်ပြပါပါတယ်။ဆရာကနေလေကားတစ်စီးလို့ရေးထားပါတယ်။ဘယ်တော့မှမှန်ပါလေတဲ့။ဟုတ်ကဲ့ပါဦးထွန်းရွှေ။တိုက်တိုက်ဆိုင်ဆိုင်ပဲကျမလည်းဘန်ကောက်မြို့လေဆိုပြီးတော့သတင်းတပုတ်ရေးတာ။လဲကိုညက်တက်နဲ့လဲမိပါတယ်။စိတ်ထဲမှာပြန်စင်းစားတော့မသေးကြလို့မြမသောအဖွဲကထုတ်ဝေတဲ့မြမစလုံးပေါင်းတပ်ပုံကျမ်းမှာတွားပြန်ကြည့်တော့မှလဲဆိုတာအလဲဆိုတဲ့သဘောရပ်လက်တက်နဲ့လဲတာကိုတွေ့ရပါတယ်ရှင်။ညက်တက်နဲ့လဲတာကလဲပင်လဲပြန်အဲ့ဒီလိုမျိုးနေရာတွေမှာသုံးပါတယ်တဲ့။ဒါကြောင့်မလို့ဒီတော်ရရှင်ကိုကပြောလာတဲ့မောင်ခင်မင်းမြမသာပြောထားတာမှန်ပါတယ်နော်။နောက်တစ်ခုဒီတော်ရရှင်ပြောထားတဲ့အထက်မှာ1နှစ်အဲ့လိုမျိုးကနန်းအရေးတွဲဆိုရင်လေ disease ဆိုရင်တော့ disease ဆိုတာကတကယ်တမ်းကနန်းတင်ချာအရာမှန်ပါတယ်။ဒါမဲ့လေတာဝန်မှုကိုဆက်တာမလုပ်ဖင်းနဲ့ disease တကောင်လည်းပြောနေကြပါတယ်ရှင်။ ာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးစမှာရှင်။လုံလုံရေးရာအကောင့်နံပါတ်လေးခြံထားပေးပါခင်ဗျာ။ဆိုတဲ့တော်ရရှင်တယောက်ကတော့မင်္ဂလာပါ VOE ကျွန်တော်အဖြစ်မဲ့လေးရေးပို့ခြင်းပါတယ်ဆိုပြီးတော့ရေးလာပါတယ်
။ BBC လိမ့်နေသည် VOA ညာနေသည် RFA သွေးထိုးနေသည်ကလောက်ဆန်အကောက်ကြံလေလိုင်းပေါ်ကလူသက်သမားနားမယုံလွယ်နဲ့တတိထားဆိုတဲ့ဂျင်းတွေကိုငငယ်ကလေးကအဟုတ်မှတ်ခဲ့တယ်။ကြီးလာမှအဲ့ဒီသတင်းဌာနတွေကမှတကယ်ကုန်သိခါရှိရှိနဲ့တိကျတဲ့သတင်းမှန်တွေကိုပဲထုတ်လွှင့်မှန်းသဘောပေါက်ခဲ့တယ်။ငငယ်တော့ဆိုရင်အဖေကမနေ့တိုင်းနားထောင်နေကြ VOA ရနေသတင်းတွေကိုဘာကြောင့်လဲဆိုတာပြန်မပြောခဲ့ပါဘူး။နိုင်ငံရေးဟာသားတို့နဲ့မဆိုင်ဘူးပဲပြောခဲ့တာ။အဖေပြောတာကဘယ်သူတက်တက်ကိုလုံးမှကိုစားရတာပါငါသားတဲ့စင်းသားမင်းကျွန်တော်ဝမ်းနေတယ်ဗျာအရင်တုန်းကတလ3သိန်းဝင်ငွေရှိနေရင်မိသားစုစားလောက်ပေမဲ့အခု3သိန်းဆိုစားမလောက်တော့ပါဘူးအဖေပြောခဲ့တဲ့ကိုလုံးမှကိုစားရတယ်ဆိုတဲ့ဇာတ်ကားကမှန်သေးပါရဲ့လားကျွန်တော်သိလိုက်တာကနိုင်ငံရေးဟာနိုင်ငံသားတိုင်းနဲ့ဆိုင်ပြီးကျွန်တော်အဖေဟာလည်း VOA ကိုနားထောင်တာဟာသူတို့ဘာတွေပြောနေကြလဲဆိုပြီးစက်စုချင်းမျှတာဖြစ်တယ်ဆိုတာပါပဲမြန်မာနိုင်ငံမှာအဖေလိုလူတွေအများကြီးပါကျွန်တော်စာကိုဖတ်ပြပေးစေချင်ပါတယ်ခင်ဗျာ
။နာမည်လေးချန်လက်ထားပေးပါဆိုတဲ့သွားရှင်ဖြစ်ပါတယ်ရှင်။နိုင်ငံရေးကနိုင်ငံသားတိုင်းနဲ့သက်ဆိုင်နေဆိုတာအချိန်တွေအများကြီးနောက်ကျပြီးတော့မှသိခဲ့ရပါတယ်လို့ဒီသွားရှင်ရေးလာတာပါ။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးအကျက်တဲတွေနဲ့နောက်စီးရေးအကျက်တဲစစ်မဲ့ပြည်ပခန့်တွေဖြစ်အိုးအိမ်ပြေးရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သွားရှင်နဲ့မကြခဏအစာရေးလာကြပါတယ်။ဒီတစ်ပတ်ရေးလာတဲ့သွားရှင်တယောက်ကတော့
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါရစေ။ VOA ကိုအကြံပြုပါစေ။ကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေ၊ကလေးတွေနဲ့တကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါရစေ။ UN တို့ American တန်ယုံတို့ကလူမှုကူညီအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ်။ VOA မှာတဆင့်အမေရိကန်တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံကနိုင်ငံရေးအကျယ်တဲကြောင်းအိုးအိမ်ပြေးရတဲ့အဖြစ်တွေနဲ့ပတ်သက်ပြီးဒီသောရရှင်ရေးလာတာဖြစ်ပါတယ်ဖြူရင်မြန်မာပိုင်းကအပတ်စဉ်အရင်တုန်းကအင်္ဂါညပိုင်းအခုတနင်္ဂနွေညပိုင်းမှာထုတ်လွှင့်ပေးနေတဲ့ ISP နိုင်ငံရေးလေးလာသုံးသက်တဲ့အဖွဲ့ရဲ့သုတေသနစစ်တမ်းအရဆိုရင်တော့ပြီးခဲ့တဲ့အောက်တိုဘာဒီနှစ်2022အောက်တိုဘာလကုန်အထိဆိုရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်နက်ကင်ပြိပခါတွေအတွင်းမှာမိရှုဖြက်စီခံခဲ့ရတဲ့နေအဆောက်အုံပေါင်း4000နာကတ်လာပြီလို့ပြောထားပါတယ်။ခုနကတော့လည်းမျိုးချိတ်ပိတ်ခံရတဲ့နေအိမ်အရေးအတွက်ကတော့ဒီစင်းနဲ့မှမပါပါဘူးနော်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအစဉ်ပြေတဲ့နေသစ်တွေမကြခင်ရရှိပါစေလို့တောင်းဆုပြုနေပါတယ်။ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြန်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧကနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။